လစ်စီဘီယာဒုက္ခသည်တွေကိုအာဆီယံနိုင်ငံတွေကကူညီကယ်ဆယ်မှုတွေမလုပ်ကြတဲ့အတွက်သိဆုံးနေမှုတွေနဲ့ပတ်သက်ပြီးနိုင်ငံတိုင်းကမှထားရှိရမယ့်တာဝန်ဝတ္တရားအရာပင်လယ်ပြင်ထက်ကဒီဒုက္ခသည်တွေကိုကယ်ဆယ်ချဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကင်မွန်ကအာဆီယံနိုင်ငံတွေကိုဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။တစ်ချိန်ထဲမှာပဲအာဆီယံနိုင်ငံတွေထဲကပထမဆုံးအဖြစ်ဖိလစ်ပိန်နိုင်ငံကဒီဒုက္ခသည်တွေကိုကူညီမယ့်အကြောင်းပြောကြားလိုက်ပါတယ်။အပြည့်စုံကိုတော့တော်ခင်မျိုးတက်ကပြောပြပေးမှာပါ
။ပြီးခဲ့တဲ့လတုန်းကမြေထဲပင်လယ်မှာနစ်မြုပ်ခဲ့တဲ့တင်မောတဆင်းမှာတဲ့လှေစည်းပြီးဒုက္ခတဲ့900လောက်ရေနစ်တေဆုံးခဲ့ရတဲ့ဖြစ်ရကဒီကိစ္စကိုအမြန်ဆုံးအရေးတယူဖြေရှင်းရမယ်လို့ကမ္ဘာတလောအစိုးရတွေအနေနဲ့လက်ခံလာကြပြီမယ်။ဘယ်လိုဖြေရှင်းရမယ်ဆိုတာကိုတော့အမြင်ကမျိုးမျိုးဖြစ်နေကြတာပါ။အာရှတိုင်းမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဘက်ကလာတဲ့ဒုက္ခသည်ပေါင်း400လောက်ဟာရိတ်ခါသိမ့်မကြံတော့ဘဲပင်လယ်ပြင်ထဲမှာမျိုးနေခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။အဲ့ဒီထဲမှာထက်ဝက်လောက်ဟာရက်ပေါင်း40ကျော်မြန်မာဘင်္ဂလားဒေ့ရှ်ကမ်းတွေနားကလေအနည်းဆုံး5000လောက်ပေါ်မှာနေနေရတယ်လို့ဆိုပါတယ်။ရွှေပြောင်းအခြေချမှုပြဿနာပေါ်လာစေတဲ့လေပြားကအခြေအနေတွေကိုနိုင်ငံရေးအရဖြေရှာနိုင်မှုစ조사ရမယ်လို့တောင်ကိုရီးယားနိုင်ငံအင်ချွန်းကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောကြားလိုက်တယ်လို့မြေရေပင်လေတဲ့ကပ်ပလီပင်လေပြင်နဲ့တခြားနေရာတွေမှာလှေစည်းပြေးဒုက္ခတွေအများပြားသိဆုံးနေရတာမို့ဒီပင်လေပြင်ထဲကဒုက္ခရောက်နေသူတွေကိုကယ်ဆယ်ကူညီဖို့နဲ့ဌာနေကိုပြန်ပို့ရင်အသက်အန္တရာယ်ရှိတဲ့ဒုက္ခတွေကိုပြန်မပို့ရဘူးဆိုတော့နိုင်ငံတကာတားမြစ်ချက်ကိုလည်းလိုက်နာဖို့ဒေတာရင်းနိုင်ငံတွေမှာတာဝန်ရှိတယ်လို့ပြောပါတယ်။အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းအာဏာပိုင်တွေအနေနဲ့သူတို့ရဲ့ရေပိုင်းနဲ့ထဲကိုရောက်နေတဲ့လေတွေကိုမောင်းထုတ်ဖို့အတွက်စူးစမ်းနေမှုတွေရပ်တန့်ဖို့ UNHCR နဲ့ကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့အကြီးအကဲတွေက IOM နိုင်ငံတကာရွှေပြောင်းအခြေချတွေများဆိုင်ရာအဖွဲ့နဲ့ပူးတွဲပြီးကြီးညာချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ကလည်း
The response to the situation in the Andaman Sea and Straits of Malacca, I and other UN officials
ကပ္ပီပင်လယ်မှာလက္ခဏာရေးလက်ချက်မှာဖြစ်ပေါ်နေရတဲ့ပတ်သက်လို့ဒေသရင်းနိုင်ငံခေါင်းဆောင်တွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့အညီလူသက်တွေကိုကာဝယ်ဆောက်ရှောက်ဖို့ပြီးခဲ့တဲ့ရက်တွေအတွင်းမှာပဲကျွန်တော်နဲ့တခြားကုလသမဂ္ဂအရာရှိတွေကတယ်လီဖုန်းတွေနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။ရွှေပြောင်းချစ်ချက်နေထိုင်သူတွေနဲ့ပတ်သက်လို့ဘန်ကောက်မှာမေလ29ရက်နေ့ကျင်းပမဲ့ဒေသရင်းအစည်းအဝေးပွဲကိုတက်ရောက်ဖို့လည်းပြောခဲ့ပါတယ်။ဒီအစည်းအဝေးပွဲကနေဒေသရင်းနဲ့နိုင်ငံတကာအဆင့်အသေးချဖြစ်ရှင်းနိုင်မယ့်အဖြစ်ဒီရလာလိမ့်မယ်လို့မျှော်လင့်ထားသလိုကုလသမဂ္ဂကလည်းလူသားချင်းစာနာမှုဆိုင်ရာကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ပြီးလှုပ်ဆောင်သွားမှာပါ
။မြန်မာနိုင်ငံမှာတော့လှေနဲ့ခိုးထွက်ဖို့လုပ်ခဲ့သူရာပေါင်းများစွာဟာဆက်ပြီးမသွားတော့ဘဲမှောင်ခိုးပွဲဆောက်တွေကိုကြက်2-3 သိန်းပေးပြီးရခိုင်ပြည်နယ်တွေကိုပြန်ပြီးဝင်ဖို့အတွက်စူးစမ်းနေကြတာမို့ဒီလူတွေကိုတင်ရောက်ဝင်ခိုးထွက်မှုတွေနဲ့အရေးမယူဖို့ကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒီကနေ့အင်္ဂါနေ့မှာပဲတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့စနေတနင်္ဂနွေနေ့တွေမှာအရှိတောင်အာရှနိုင်ငံတွေကလေစီးပြေးဒုက္ခတဲ့300လောက်ပါတဲ့လေကိုပင်လယ်ပြင်နဲ့ပြန်ပြီးတွန်းပို့ရဆိုတဲ့သတင်းတွေမကြားရတဲ့အတွက်လေပေါ်မှာရှိတဲ့ဒုက္ခတွေရဲ့ကံကြမ္မာကိုစိုးရင်ကြောင်းလူခွင့်ရေးဖွဲ့တွေကမနေ့ကတနင်္လာနေ့ကပဲပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီကနေ့အင်္ဂါနေ့မှာဖိလစ်ပိုင်အစိုးရကအာရှပင်လယ်ပြင်တွေထဲမှာမျောနေတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုလက်ခံမယ်လို့ပြောဆိုလိုက်တာကြောင့်ဒါဟာဒုက္ခသည်တွေကိုအဝင်မခံတဲ့အာဆီယံနိုင်ငံတွေထဲကပထမဆုံးကမ်းလှမ်းမှုတစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကနေထွက်ပြေးလာတဲ့လေစီးပြေးဒုက္ခသည်8000လောက်ပါတဲ့လေတွေကိုဖိလစ်ပိုင်နိုင်ငံကပြန်ပြီးနှင်ထုတ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေဟာမဟုတ်မှန်ကြောင်းဖိလစ်ပိုင်အစိုးရကညှင်းဆိုလိုက်တယ်လို့ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အတွက်တိုးချဲ့လုပ်ကိုင်နေကြောင်းဖိလစ်ပိုင်သမ္မတဗီနင်နိုအကွီနိုရဲ့ပြောခွင့်ရကပြောကြားခဲ့တာပါ။တ
ော်ခင်မြတ်သက်ပါရှင်။ကပ္ပလီပင်လယ်နဲ့မလကာရေလက်ကြားမှာရောက်ရှိနေတဲ့ရွှေပြောင်းအခြေချနေထိုင်လူသူများပင်လယ်တွင်လေစီဒုက္ခသည်များအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ထပ်တူစိုးရိမ်ပူပင်တဲ့အကြောင်းနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒေတာရီမောင်ခိုလူမောင်ခိုကူးမှုနဲ့တရားမဝင်ရွှေပြောင်းတွာလာမှုများအကျိုးဆက်ဖြစ်တာမန်အပြစ်မဲ့လူများအတိတ်ဒုက္ခနဲ့အသက်ဘေးအန္တရာယ်များကြုံတွေ့ရမှာကိုလည်းအလွန်ပဲစိုးရိမ်တဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့လည်းမိမိရေပိုင်နဲ့အတွင်ပုံမှန်ကင်းလက်ရှာဖွေမှုတွေလုပ်နေပြီးပင်လယ်ပြင်တွင်ဒုက္ခရောက်နေသူတွေကို တွေ့ပါကကူညီဖို့အသင့်ရှိတယ်လို့လည်းမြန်မာနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံအနေနဲ့လူမောင်းခိုကူးခြင်းလူကုန်ကူးခြင်းနဲ့နိုင်ငံဖြတ်ကျော်မှုခင်းများကိုဒေသအတွင်းနိုင်ငံများနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လူမောင်းခိုကူးမှုကြောင့်အတိတ်ဒုက္ခရောက်သူများတွေ့ကြုံနေရတဲ့ဒုက္ခတွေကိုလျှော့ပါတက်တာစေဖို့အတွက်လူသားချင်းစာနာထောက်ထားမှုရှုထောင့်ကနေနိုင်ငံတကာနဲ့ပူးပေါင်းပြီးဆောင်ရွက်သွားဖို့ရှိရဲလို့လည်းမြန်မာနိုင်ငံခြားရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်ရှင်။